ရီမင်ကဟူဒီတပုံတွေတင်ထားတဲ့စာနာမျိုးတော်နဲ့ရီမင်စိတ်ကန်းတွေကိုပြစ်မှတ်ထားပြီးစစ်သည်ရင်းနေမှာအစ္စရေးကတိုက်ချက်ရမှာစာနာလေးစိမ့်မှာလင်းမောတက်ဖို့လုပ်နေတဲ့ WHO အကြီးအကဲရှိရာနေရာနားမှာပါထိမှန်ခဲ့ပါတယ် WHO အကြီးအကဲ Tedros Ghebreyesus ကသူနဲ့မိသားအနည်းငယ်အကွာမှာတိုက်ရောက်ပောက်ကွဲမှုဖြစ်ခဲ့ပြီးလင်းမူရန်တူဒဏ်ရာရသလိုလေချောင်းထိ ंछ ုံရင်မျောစင်းလင်းမောတက်မဲ့ခီးတဲ့ထွက်ခွာရာနေရာနဲ့လင်းကြီးလန်းပျက်စီးသွားခဲ့တယ်လို့လူမှုမီဒီယာမှာရေးပါတယ်ဒါပေမဲ့တခြားကုလဝန်ထမ်းတွေတော့ထိကြိုက်မှုမရှိဘူးလို့ပြောပါတယ်ဘသူပြစ်ခတ်တယ်ဆိုတာကိုတော့ဖော်မပြပါဘူးဟူဒီတွေကအန်ရအချက်ပေးအော်ရီစတင်တက်ဆင်ခဲ့ပြီးတဲ့နောက်မှာအစ္စရေးကတိုက်ခိုက်တာဖြစ်ပါတယ်အစ္စရေးစစ်တပ်ကတော့သူတို့ဟာဟူဒီတွေအသုံးပြုနေတဲ့ဆာနာနိုင်ငံတကာလေဆိပ်ကသူတို့ရဲ့အခြေခံဆောက်အုံတွေအပြင်အီရန်စီကလက်နက်တွေခိုးသွင်းဖို့နဲ့အီရန်အခြေခံအရာရှိတွေရီမင်ကိုဝင်လာလိမ့်ရှိတဲ့ခိုရီနာအက်ဆလစ်နဲ့ရတ်ကန်တစ်မျိုးတွေကစိတ်ကန်းတွေနဲ့ဒဏ်ရာပေးဆိုင်တွေကိုတိုက်ခိုက်တယ်လို့ပြောပါတယ်